စီးရီးယားနိုင်ငံကိုစီးရီးယားတိုက်ခိုက်မှုတွေထပ်လုပ်ဖို့လိုအပ်မယ်ဆိုရင်သမ္မတထရမ့်အနေနဲ့လှုပ်ဆောင်လိုက်မယ်ဆိုတဲ့သဘောမျိုးကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောကြားလိုက်ပါတယ်။သမ္မတအနေနဲ့ဒီလောက်နဲ့တင်ရနေမှာမဟုတ်ကြောင်းတကယ်လို့တိုက်ခိုက်ဖို့လိုအပ်ရင်သူ့အနေနဲ့ထပ်မံတိုက်ခိုက်မှာဖြစ်ကြောင်းတင်းနှင်းငွေနေက CNN ရုပ်သံဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသမ္မတကြီးနီကီဟီလီကပြောကြားပါတယ်။ဒါပေမဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုယာရုကနေဖယ်ရှားရေးအတွက်ဦးစားပေးလှုပ်ဆောင်မဲ့ကိစ္စနဲ့ပတ်သက်လို့သမ္မတကြီးဟီလီရောနိုင်ငံခြားရေးဝန်ကြီး Rex Tillerson ကရောမတူညီတဲ့တုံ့ပြန်မှုတွေကိုပြခဲ့ကြပါတယ်။သမ္မတအာဆတ်အနေနဲ့အစိုးရအဖွဲ့ကောင်းဆောင်အဖြစ်ဆက်ရှိနေမလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံရေးရာအဖြစ်ပေးနိုင်မဲ့နိလန်တစုံတရာမရှိကြောင်းသူရဲ့လှုပ်ဆောင်ချက်တိုင်းပြည်တွင်းကအခြေအနေတွေကိုကြည်ကျင်းအပြင်သမရအဆတ်ဆက်ရှိနေတဲ့အတွက်ငြိမ်းချမ်းပြီးတည်ငြိမ်တဲ့အစိုးရတရားဖြစ်မယ်ဆိုတာတွေးကြည့်လို့မရနိုင်ကြောင်းသမရကြီးဟီလီကပြောပါတယ်အစိုးရအပြောင်းလဲဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကယူဆထားကြောင်းလဲသမရကြီးဟီလီကရုပ်သံဌာနကိုပြောပါတယ်ဒီတော့တွင်စီးရီးယားနိုင်ငံရဲ့ပဋိပက္ခကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအတွက်သမရအဆတ်အနေနဲ့အရာတို့ကနေနှုတ်ထွက်ပေးဖို့အီရတ်နိုင်ငံကအထင်ကြီးရှီးယိုက်မွတ်စလင်ဘာသာရေးခေါင်းဆောင်မုခ်တာရာအယ်ဆာဒါကတောင်းဆိုလိုက်ပါတယ်